ကမ္ဘာမှာဖွံ့ဖြိုးမှုအားနည်းပြီးငွေကြေးဖောင်းပွမှုတိုးလာတဲ့ရှည်လျားတဲ့ကာလတစ်ခုအတွင်းကိုဝင်ရောက်လာနေပြီလို့ကမ္ဘာဘဏ်ကအင်ကာနစ်မှာပြောဆိုလိုက်ပြီး2022ခုနှစ်အတွက်ကမ္ဘာတစ်လွှာဖွံ့ဖြိုးမှုနှုန်းကိုလည်း 1.2% ခန့်လုံးလျှော့ချလိုက်ပြီး 1.9% ခန့်လုံးသာရှိမယ်လို့ခန့်မှန်းလိုက်ပါတယ်နိုင်ငံအများပြစည်းဝါးချမှုနဲ့ချုံရနိုင်တယ်လို့လည်းကမ္ဘာဘဏ်ကပြောပါတယ်။ပြဿနာရဲ့အဓိကအကြောင်းရင်းခံအဖြစ် COVID-19 ကပ်ဘေးရောဂါကိုအပြစ်ဖော်ထားပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုလည်းအကြောင်းရင်းတစ်ရပ်အဖြစ်ကမ္ဘာဘဏ်ကထောက်ပြထားပါတယ်။လက်ရှိဖြစ်နေတဲ့ဖွံ့ဖြိုးမှုတန်ပြီးငွေကြေးဖောင်းပွားမှုတိုးလာတဲ့အန္တရာယ်ကကြီးမားတယ်လို့ကမ္ဘာဘဏ်ဥက္ကဋ္ဌဒေးဗစ်မာဖတ်စ်ကအစီရင်ခံစာအမှားအစာမှာရေးပါတယ်။ကမ္ဘာရင်းနှီးမြှုပ်နှံမှုအများစုအားနည်းသွားတာကြောင့်ဖွံ့ဖြိုးမှုနှိမ့်ကွေးမှုကဆယ်စုနှစ်တစ်ခုလုံးဆက်ရှိမဲ့အနေအထားလို့လည်းသူကပြောပါတယ်။နိုင်ငံအများပြားမှာဆယ်စုနှစ်များစွာအတွင်းငွေကြေးဖောင်းပွားမှုမြင့်တက်လာတာနဲ့အတူရောင်းလိုအားဖွံ့ဖြိုးမှုလည်းနှိမ့်ကွေးမယ်လို့ခန့်မှန်းပါတယ်။ငွေကြေးဖောင်းပွားမှုကလည်းရှေ့လျှောက်ပိုတိုးလာမယ့်အန္တရာယ်လည်းရှိပါတယ်။နိုင်ငံအများပြားငွေကြေးဖောင်းပွားမှုဆက်လက်မြင့်တက်နေမှာနဲ့အတူ2023နဲ့2024ခုနှစ်အတွင်းကမ္ဘာဖွံ့ဖြိုးမှုက300ခန့်နှုန်းလောက်ပဲရှိမယ်လို့လည်းကမ္ဘာဘဏ်ကယူဆထားပါတယ်ရှင်။